အာဆီယံဆူဆူကီဖလားဘောလုံးပွဲရဲ့အုပ်စုအဆုံးဖြတ်ပွဲစဉ်အဖြစ်နဲ့မြန်မာအသင်းနဲ့မလေးရှားအသင်းတို့မလေးရှားနိုင်ငံမှာဒီကနေ့ကစားကြမှာဖြစ်ပါတယ်။မြန်မာအသင်းအနေနဲ့မလေးရှားနဲ့ပွဲမှာအနည်းဆုံးတရေကစားနိုင်တယ်ဆိုရင်အချိုဘိုလူပွဲကိုတက်ရောက်မှာဖြစ်ပြီးတော့အလားအလာကောင်းတယ်လို့ဘောလုံးအကဲခတ်တွေကသုံးသပ်ကြပါတယ်။မြန်မာအသင်းရဲ့အခြေအနေထားနဲ့အတူမလေးရှားနိုင်ငံရဲ့ပွဲပေါ်မှာပွဲချိုသုံးသပ်ချက်တွေကိုကိုရနိုင်ကတင်ပြပေးထားပါတယ်။
2018အာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့မြန်မာအသင်းဟာဒီကနေ့မှာအုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့မလေးရှားအသင်းနဲ့မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာမကြာခင်မှာကစားတော်မှာဖြစ်ပါတယ်။မြန်မာအသင်းဘက်ကဒီပွဲမှာကစားသမား23ယောက်စလုံးပြန်ပါလာမှာဖြစ်တယ်လို့မလေးရှားနဲ့ပွဲအတွက်လည်းအဆင်သင့်ဖြစ်နေပြီလို့မြန်မာနီးပြားချုပ်အန်တိုနီဟေးကပွဲချိုသတင်းစာရှင်းလင်းပွဲမှာပြောကြားထားပါတယ်။ဒီဘက်နေထားနဲ့ပတ်သက်ပြီးတော့အာသာကလောင်ရှင်ကိုစောမျိုးတန်ကတော့အခုလိုသုံးသပ်ပါတယ
်။ဆိုတော့မလေးရှားကတော့မဖြစ်မနေနိုင်ကြမ်းပဲပေါ့ဗျာ။ဆရာပြောလို့မြန်မာကတော့ပြည်ရင်ချိုင်တက်မယ်ဆိုတော့ဟိုမြန်မာအနေနဲ့ကတော့ပြည်နယ်နဲ့ပွဲတုံးကလိုပဲထိမ့်ပြီးကစားလို့ရှိရင်တော့ဒါရှင်းနေကောင်းနိုင်တယ်ပေါ့။သူအဲ့လိုမဟုတ်ဘဲနဲ့သူတင်ကိုတင်မလေးရှားကိုရောက်အောင်ပြင်ပြီးတော့မှဟိုအနိုင်တော့ကြမ်းမယ်လို့ရှိရင်တော့ဟိုစိတ်မလွယ်လို့ပဲသုံးသပ်မှာပေါ့။ဒီပြင်းတော့မလေးရှားကတော့ဟိုကစားကွက်ကောကစားပုံကပုံကတော့မြန်မာရက်ပါပဲ။ဒါပေမဲ့သူတို့ကဘာအားနည်းချက်ရှိတယ်ဆိုတော့ဟိုအဆုံးသက်ကြတော့နည်းနည်းမတိကြဘူးပေါ့။ဆိုတော့မလေးရှားဘုံလုံးပိုက်ဆိုင်မှုတွေပြင်းပြမှုတွေနောက်အပေးယူတွေကတော့မလေးရှားဟိုကျွန်တော်တို့အတင်းနဲ့ပါပဲ။ဒီပြင်းကနောက်တန်းပိုင်းကနည်းနည်းလေးပူပြီးအာရုံစိုက်ရမယ်သဘောမှရှိတယ်ပေါ့ဗျာ။နောက်တန်းပိုင်းအာရုံစိုက်လို့ဂိုးမပေးရဘူးလို့ဆိုတော့ကျွန်တော်တို့အတင်းကအခြေအနေကောင်းမှလည်းနေပေါ့။
ပြီးခဲ့တဲ့2016ခုနှစ်ဆူဇူကီဖလားတုံးကတော့မြန်မာအသင်းကမလေးရှားကိုအုပ်စုပွဲမှာတကူးကူးမရှိနဲ့နိုင်မှုပါတယ်။ဒါပေမဲ့အခုနှစ်မြန်မာဘောလုံးအသင်းကတော့ပြီးခဲ့တဲ့မေလကစပြီးနီးပြတဲ့အန်တိုနီဟေးကိုခန့်အပ်ပြီးတော့ကစားသမားအသစ်အများပြားနဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်။အာသာကလောင်ရှေဦးမြတ်သက်ကတော့မြန်မာအသင်းဟာလက်ရှိနီးပြတဲ့လက်ထက်မှာထိုးထက်မှုတွေရှိလာတယ်လို့ဆိုပါတယ်။
နီးပြတဲ့လက်ထက်မှာတော့တကယ်ကိုတိုးတက်လာပါတယ်။တိုးတက်လာပြီးသူတွဲလုံးနေတဲ့ကစားကနောက်ကွက်လက်တွေပေါ်လာအောင်ဒီနောက်ကစားကပေါ်လို့ပြီးတော့ဒီကောပါကျွန်တော်တို့ဒီဘက်ပိုင်းရှိရင်းရတွေထဲမှာတော့တော်လေးအတိုးတက်လာပါတယ်တိုးတက်လာတယ်တိုးတက်လာအရင်ကဆိုရင်ကျွန်တော်တို့ဒုတိယပိုင်းသူကစားကြတယ်အရင်တည်တာလေဒုတိယပိုင်း15မိနစ်နောက်ပိုင်းသူကြာတယ်ဆိုတော့ဒီကျွန်တော်တို့အင်းကဒုတိယပိုင်းမှာမှသူကဟိုကောင်းတဲ့နေသားမျိုးရှိတယ်နောက်တစ်ခုကသူကဟိုနိုင်နေလဲမကိုးနိုင်နေလဲတော့တော့တိုက်ရိုက်ဆင်နိုင်တာပဲ
မြန်မာအသင်းဟာအုပ်စုပထမပွဲမှာကမ္ဘောဒီးယားကို4-2ဒုတိယပွဲမှာလာအိုကို3-2နဲ့နိုင်ပြီးဗီယက်နမ်နဲ့တတိယပွဲမှာတော့ဂိုးမရှိသေးကြခဲ့ပါတယ်။ဒါကြောင့်အုပ်စု3ပွဲကစားပြီးချိန်မှာတော့မြန်မာနဲ့ဗီယက်နမ်က2ပွဲနိုင်1ပွဲသေးနဲ့9မှတ်ရထားပြီးတော့မလေးရှားကတော့2ပွဲနိုင်1ပွဲရှုံးနဲ့6မှတ်ရထားပါတယ်။ဒါကြောင့်မြန်မာအသင်းအနေနဲ့အချိုဘိုလူပွဲတက်ဖို့အတွက်အနည်းဆုံးမလေးရှားအသင်းကိုတရေကျဖို့လိုအပ်နေပြီးတော့မလေးရှားအသင်းကတော့မြန်မာကိုနိုင်ဖို့လိုနေပါတယ်။ဆိုတော့ဒီပွဲပေါ်မှာအောက်သားကလောင်ရှင်ကိုစောမျိုးတန်းကဘယ်လိုသုံးသပ်ပါသလဲ။
ကျေကျေတော့ဟိုကျိုးပန်းရမှာပေါ့နော်ဗီယက်နမ်နဲ့ပွဲလုံးရတဲ့ဟိုပို့ပြီးတော့ကိုကစားသမားတက်ဆိုင်တဲ့ကစားသမားအားလုံးပေါ့အားလုံးကိုင်းထဲမှာဟိုမိနစ်90အပြည့်ဟိုလင်းမှုမရှိကြတော့အခုတောင်ကိုတင်မှာပဲရနိုင်တယ်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့နည်းနည်းလေးရော့တိရော်ရဲ့ပြစ်လိုက်တာနဲ့ရလဲစိုးသွားနိုင်တယ်ပေါ့ဗျာသူတို့လည်းအလေးစားလဲဒီလောက်အကောင်းကြီးမဟုတ်ဘူးသူတို့လည်းကျွန်တော်ကပြောရဲလို့ပဲဟိုအနိုင်ရလို့ဆိုတော့လည်းသွားကစားလို့ရှိရင်တော့ရလဲကောင်းမှာမဟုတ်ဘူးသူတို့ကျွန်တော်တို့ဒီပြစ်ပြစ်လေးလေးနဲ့ဒီနေ့နဲ့ပွဲလုံးကလည်းပေါ်လုံးပိုင်ဆိုင်မှုကိုကိုယ်ကအတားအလီးရအောင်ကစားမယ်လို့ပြောနေတော့ဟိုရလက်ကြောင်ရနိုင်ပါတယ်ပြီးခဲ့တဲ့ပွဲကလည်းပို့ပြီးတော့စစ်စစ်ဆက်ဆက်နဲ့ကစားမယ်လို့ပြောနေတော့ကျွန်တော်တို့ရလက်ကြောင်ရနိုင်မယ်လို့ကျွန်တော်အလိုပဲတို့မှာဘယ်လိုကံမှန်းလဲဆိုဒီပွဲမှာတော့ကျွန်တော်တို့မြန်မာကအတုံးလုံးတည်ရတော့ဗျတည်ရတော့ပဲဟိုရလိမ့်မယ်လို့ကျွန်တော်အလိုပဲတို့မှာပါတယ်နိုင်နောက်တဲ့အထိတော့ဖြစ်ဖို့ကတော့ဟိုတော်တော်လေးပြည့်နိုင်ယူနေတယ်လို့ပဲကျွန်တော်အလိုပဲတို့မှာပြောနေတာ
အားသာဆောင်ပါရှင်ဆရာဦးမြတ်သက်ကရောဒီပွဲကိုဘယ်လိုခံမှန်းထားပါသလဲ
ကျွန်တော်ပုံမှန်ချိန်ရသဆိုရင်တော့တရရနိုင်ပါတယ်။ဒီရတဲ့ဒီကျွန်တော်ထင်တယ်ဟို9-9နဲ့နေထားမှာရှိတယ်လေ။ဒီကုရယ်ကျွန်တော်တို့ကဗီယက်နမ်နဲ့ပွဲရလွဲလို့ရှိရလာအောင်နဲ့ကမ္ဘောဒီးယားမပွဲသလုံးမှာခန့်စစ်ကစားတာကကျွန်တော်တို့တစ်ခါကဟိုတံမြန်တိုက်ပြစ်စင်လာရင်တော်တော်ဟာလေဗျ။အဲ့ဒါလေးတစ်ချက်ပဲ။ဘူးဒမားကတော့ဒီအဲ့ဒါကိုထင်ရနေတယ်ကိုယ်မှာတော့ဒီကောင်းတယ်ဆိုတာရဲ့အစင်ရဲ့အထက်ကိုကိုကျော်နေတယ်လေကျော်နေတော့ကျွန်တော်အဲ့ဒီခံစစ်ပိုင်းဟာလာရင်နောက်ပြီးတော့အဲ့ရှေ့တန်းမှာအဲ့ဆုံးတာမတင်ကြတာလေးတွေပြေကြလေးရသွားမယ်ဆိုရင်တော့ကျွန်တော်ကလည်းခရီးမပြောနဲ့အနိုင်တော်ရနိုင်ပါပဲပရိသတ်ချီကဟိုတော့အကောင်းကြီးမဟုတ်ဘူးပေါ့လေခရီးသားမဟုတ်ကျွန်တော်တို့အနိုင်ပါရှုံးတာတော့မရှုံးနိုင်
တော့မြန်မာသင်းအနေနဲ့မလေးရှားနဲ့ပွဲမှာလိုချင်တဲ့ပွဲရလက်ကိုရပြီးတော့အချိုးဘောလူပွဲကိုတက်နိုင်မလားဆိုတာကတော့မကြခင်မှာရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ